တော်ရရှိများရှင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာသူ့ရဲ့မိသားစုဆရာဝန်နဲ့နှစ်လကြာတွေ့ဆုံခွင့်မရခဲ့ပဲအခုတော့တွေ့ဆုံခွင့်ရခဲ့ပါပြီဆရာဝန်ကဒေါ်အောင်ဆန်းစုကြည်ကိုအလ်ထရာဆောင်းရယူခဲ့တယ်လို့ပြောပါတယ်ဒေါက်ဆဲစုကြည်ဟာအတိုင်းပြည်အတွက်ရေးပါလာသူမို့သူ့ရဲ့ကျန်းမာရေးအတွက်တပတ်တစ်ချိန်လောက်ပုံမှန်စစ်ဆေးခွင့်ပြုဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတောင်းဆိုပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောင်မအေးမှဆက်ပြီးတော့တင်ပြပေးပါရှင်
။သရစင်များရှင်ငင်းရဲ့နိုဘယ်ဆုရှင်မြမဒီမိုကရေစီခေါင်းဆောင်ဒေါက်ဆဲစုကြည်နဲ့သူမရဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းတို့ဟာနှစ်လကျော်ကြာတွေ့ဆုံခွင့်မရရှိတဲ့အခြေအနေကနေနိုဝင်ဘာလ16ရက်နေ့ကပြန်လည်တွေ့ဆုံခွင့်ရခဲ့ပြီးကျန်းမာရေးအခြေအနေကိုစစ်ဆေးမှုပြုလုပ်ခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဥမြင့်သိန်းကအခုလိုပြောပြပါတယ
်။တွေ့ဆုံခွင့်ရတဲ့အခါမှာအဆောက်အအုံရိုက်တယ်လို့သိရပါတယ်။အဲဒီအဆောက်အအုံရဲ့ဗစက်ကတော့ဒေါက်တာဒီမျိုးဝင်းဝင်းသိပါလိမ့်မယ်။ဒီအဆောက်အအုံရိုက်ပြီးတဲ့နောက်ပိုင်းမှာတခြားဆောင်ရွက်မှုတွေမရှိဘူးလို့စုံစမ်းသိရတဲ့အတွက်ကြောင့်မို့လို့ကျန်းမာရေးရှင်တွေကောင်းလိမ့်မယ်လို့မျှော်လင့်ပါပဲ။ဒေါက်တာဆုကြည်ဟာအသက်အပြည့်နဲ့60နှစ်အရွယ်ရှိပြီးအမျိုးသားဒီမစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်မှာမဟုတ်ဘူး။နိုင်ငံရေးအဖွဲ့အစည်းများရဲ့လည်းခေါင်းဆောင်ထို့သူအတိုင်းပြည်ပြည်သူမိသားများရဲ့လည်းအမျိုးသားခေါင်းဆောင်ဖြစ်ပါတယ်။ဒါကြောင့်မို့အခုချိန်မှာအမှန်တကယ်လူအနေနဲ့အမျိုးသားပြန်လည်အသိမြတ်ရေးကိုလည်းစတင်ဆွေးပြေးခဲ့တဲ့ပုဂ္ဂိုလ်လေးဖြစ်တယ်။ထို့သူပဲအမျိုးသားပြန်လည်အသိမြတ်ရေးကိုပေါ်ဆောင်နိုင်တဲ့ပုဂ္ဂိုလ်လေးဖြစ်တယ်။ဒါကြောင့်သူရဲ့ကျမ်းမာရေးတည်းမကဘူးသူရဲ့လွတ်လပ်မှုတည်းအထူးလိုအပ်နေပါတယ်။ဒါကြောင့်ကျမ်းမာရေးကိုလည်းတပတ်တစ်ချိန်အနည်းဆုံးပုံမှန်စစ်ဆေးခွင့်ပြုဖို့အတွက်လည်းတောင်းဆိုပါတယ်။ထို့သူပဲအများဆုံးပြန်လည်လွတ်မြောက်ပြီးဖို့အတွက်လည်းမျိုးသားညီမျိုးဖွဲ့ချုပ်အနေနဲ့တောင်းဆိုပါတယ်
။ဒေါက်တာဆန်းစုကြည်ကိုအခုလိုမိသားစုဆရာဝန်နဲ့တွေ့ဆုံခွင့်ပေးတာဟာကုလသမဂ္ဂရဲ့ကိုယ်စားလှယ်မစ္စတာကမ်ဘာရီရဲ့မေတ္တာရက်ခံချက်တွေကြောင့်ဖြစ်နိုင်တယ်လို့လည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဝင်တွေကပြောဆိုနေကြပါတယ်ရှင်။
တော်အေးမှာထိုင်းနိုင်ငံကသတင်းပေးပို့ထားတာဖြစ်ပါတယ်။